ကရတမကလူခွင့်ရေးကောင်စီအဖွဲ့ထဲမှာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေပါဝင်ခွင့်မပေးတင်ဘူးလို့ကရတမကဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောလိုက်ပါတယ်။ဂျနီဗာမှာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းနိုင်ငံတကာကရတမကဆိုင်ရာသံတမန်ကြီးတွေကမနေ့တုန်းကအခုလိုပြောခဲ့တာပါ။အမေရိကန်အနေနဲ့လူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံအဖြစ်ပါဝင်မှုကိုအသေးချာစောင့်ကြည့်နေတာဖြစ်ပြီးတော့သတိသာသာပြုရင်ပြောင်းလဲရမယ့်အခန်းကဏ္ဍတွေကိုလည်းတွေ့မြင်နေရတယ်လို့ဆိုပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့ဘေးဘန်းဆွေးနွေးပွဲတစ်ခုကိုလည်းအမေရိကန်ကကမကထလို့ကျင်းပပေးနေပြီးတော့ဗင်နီဇွဲလားရဲ့လူခွင့်အခြေအနေတွေဟာဆိုးတဲ့ဆိုးလာနေတယ်လို့လည်းအမေရိကန်သံတမန်ကြီးကပြောပါတယ်။နိုင်ငံတွင်းကလူခွင့်အခြေအနေတွေပုံမှန်ဖြစ်မလာသေးသရွေ့ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့တဲ့ရှိမနေတဲ့နိုင်ငံတွေထဲမှာဗင်နီဇွဲလားကနမူနာတစ်ခုပဲလို့လည်းပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီဟာဗင်နီဇွဲလားနိုင်ငံကကျူးလွန်တဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်မျိုးတစ်ခါမှမချခဲ့ဘူးပဲလေ။အစ္စရေးနိုင်ငံကတော့လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ရှုံချတာတွေလုပ်နေတယ်လို့လည်းအမေရိကန်သံတမန်ကြီးနီကီဟေလီကဝေဖန်ထုတ်ပြခဲ့ပါတယ်။